လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်နဲ့ပတ်သက်လို့မြန်မာလွတ်လပ်ရေးပြည်သူ့ကအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အဆန်းကအခုလိုပြောဆိုခဲ့ပါတယ်
။လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ကဘာလဲ။လွတ်လပ်ရေးဆိုတာဟာကိုယ်တူတူရောက်ကောင်းစားဖို့ဖြစ်စေ၊တစ်မျိုးလုံးကောင်းစားဖို့ဖြစ်စေ၊လုံးတဲ့နေရာမယ်။တခြားတူတူရောက်ရဲ့အကျိုးကိုမထိတ်ကြိုက်ဘဲနဲ့ဟုတ်လား။တခြားလူတွေရဲ့အကျိုးကိုမထိတ်ကြိုက်ဘဲနဲ့လွတ်လွတ်လပ်လပ်ကိုတိုးတက်မှုတက်လုံနိုင်တာဟာလွတ်လပ်ရေးပဲ။ဟုတ်လား။ကိုယ်မှာကမြတီပွားရေးဒီပွားဖြစ်တော့လုပ်တဲ့နေရာမှာအနောက်အရှင်မရှိစီရဘူးဟုတ်လားအဲတခြားလူမျိုးတခြားလူတွေအဲရဲ့အကျိုးကိုမသိလို့ချင်းအနောက်အရှင်မရှိစီရဘူးတိုင်းပြည်တပြည်လုံးရအကျိုးကိုမသိကြဘူးတခြားလူတွေအကျိုးကိုမသိကြဘူးဆိုရင်ကမြလွတ်လွတ်လပ်လပ်လုပ်နိုင်တဲ့အခြေအနေကြီးရ
ညညရေးရှိမှလွတ်လပ်ရေးရအောင်ယူနိုင်မှာဖြစ်တယ်လို့တတ်ရှုသွေးခွဲမှုတွေကြောင့်ညညရေးပြိုကွက်ရင်လွတ်လပ်ရေးရမှာမဟုတ်တဲ့အကြောင်းဘုเจ้าဆန်ပြောခဲ့တာကလည်းဒီလိုပါခင်ဗျာ
အခုကျွန်တော်တည်တည်လင်းလင်းပြောထားပါမယ်။မမပြင်းမဲ့လူတို့ညီညွတ်ရေးတိုင်းနာချင်းချင်းညီညွတ်ရေးတွေမပြောမပြင်းနဲ့မပြောမကွင်းနဲ့ဘသူမှဖောက်ခွင်းလို့မရလို့ရှိရင်ဟုတ်လား။နောက်ပြီးတော့လက်ဝဲသမားခေါ်တဲ့လူငယ်နိုင်ငံရေးသမားတွေညီညွတ်တဲ့ညီညွတ်နိုင်လို့ရှိရင်ဟုတ်လား။အဲ့ဒီဟာကြီးကြီးသောခင်ဗျားတို့ရဲ့လွတ်လပ်ရေးကပိုကောင်းလာမှာဟုတ်လား။အဲ့ဒီဟာငယ်ငယ်လောက်ခင်ဗျားတို့ရဲ့လွတ်လပ်ရေးကရတယ်ဆိုပေမဲ့နေနေလားဟုတ်လားအခွင့်ရင်းနေလားနောက်တကအဲ့ဒီလိုနေရမယ်နိုင်ငံရေးတချို့နမိုင်နိုင်ငံရေးသမားတွေတချို့ကြီးထိုးတာကိုခင်ဗျားတို့ရောင်မလို့အင်မတန်ဖျိုးပရဲဖြစ်ကြရင်တော့ဖြစ်ရင်အဲ့ဒါခင်ဗျားတို့လွတ်လပ်ရေးရမှာမဟုတ်ဘူး
တိုင်းပြည်လွတ်လပ်ရေးနဲ့ထူထောင်ရေးကိုရနိုင်တဲ့နည်းနဲ့လှုပ်ဆောင်ရမယ်လို့ပြောခဲ့တာကလည်းဒီလိုပါ
တိုင်းပြည်ပြန်လဲထူထောင်တဲ့လုပ်ငန်းတွေလည်းပဲအဲ့လိုပဲတစ်ဆင့်တက်ပြီးရုံလုံးပေါ်လာတာကိုမြင်ရဥစ္စာတယ်အဲ့လိုမြင်လာပြီးတော့တစ်ဆင့်နဲ့တစ်ဆင့်လုံးတဲ့နေရာမှာအကောင်းဆုံးအလွယ်ဆုံးဟုတ်လားအေးဆုံးဆိုတဲ့နည်းကိုကျွန်တော်တို့ကပထမရှိဥစ္စာရှားပြီးကျွန်တော်တို့လုပ်ပါပဲတို့တော့လည်းပဲအဲ့လိုလုံးလို့မရဘူးဆိုလို့ရှိရင်လည်းပဲကျုပ်တို့ရှေးကပြောလာခဲ့တာတွေရှိပါတယ်ခင်ဗျားတို့ပြန်ပြီးတော့စဉ်းစားကြည့်ဟုတ်လားအေးနဲ့မရရင်ရနိုင်တဲ့နည်းနဲ့လုပ်ရမှာပဲ
အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့မိကွန်းတွေတဲကကောင်းနှုတ်တင်ပြလိုက်ပါခင်ဗျာ
အမြဲတမ်းကြံစည်အတိတ်ချမ်းပြူပဲ